ဒီကနေ့ဆွေးနွေးပွဲပထမနေ့မှာစာနယ်ဇင်းကျင့်ဝတ်ရုပ်သံမီဒီယာနဲ့အများပြည်သူဝန်ဆောင်မှုဆိုင်ရာမီဒီယာဥပဒေချိလက်ရေဒီယိုနဲ့တိုင်းသားဘာသာစကားတွေနဲ့အသံထုတ်လွှင့်ချက်တွေအပြင်ရွေးကောက်ပွဲဆိုင်ရာသတင်းကြေးသားချက်တွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်။စာနယ်ဇင်းကျင့်ဝတ်နဲ့ပတ်သက်ပြီးသတင်းမီဒီယာသမားတွေဟာစာနယ်ဇင်းလွတ်လပ်ခွင့်နဲ့အတူသတင်းမှန်ကန်ဖို့မျှတဖို့ကိုတာဝန်ယူဖို့လိုတယ်လို့ပြန်ကြားရေးပြည်ထောင်စုဝန်ကြီးဦးရဲထွတ်ကအင်္ဂလိပ်ဘာသာနဲ့ဆွေးနွေးခဲ့ပါတယ်။ဒါအပြင်သတင်းမီဒီယာဥပဒေတွေနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးဦးရဲထွတ်ကသတင်းနောက်တွေကိုအခုလိုပြောပါတယ်
။ပြည်သူတွေရောမီဒီယာလောကမှာပါဝင်လုပ်ကိုင်နေတဲ့သူတွေအားလုံးကတော့တစ်ချိန်လုံးကတော့ပြန်ကြားရေးဝန်ကြီးဌာနဆိုတာကမီဒီယာကိုထိန်းချုပ်ဖို့လုပ်ခဲ့တဲ့အဖွဲ့အစည်းလို့မြင်ခဲ့တာ။တကယ်လည်းကျွန်တော်တို့ကထိန်းချုပ်ဖို့လုပ်ခဲ့ရတာပါ။အဲ့တော့ကျွန်တော်တို့ကိုယ်တိုင်ကအသွင်ပြောင်းပြီးတော့မှပြုပြင်ပြောင်းလဲလုပ်တဲ့အခါမှာကျွန်တော်တို့ဘက်မှာတန်တရားတွေအများကြီးရှိတယ်။တန်တရားတွေအများကြီးရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကိုစီရထွက်လာမဲ့ဥပဒေပေါ်မှာအခုချိန်ထိကိုတန်တရားတွေရှိနေတယ်။ဆိုတော့ကျွန်တော်တို့ကအဲ့ဒီတန်တရားတွေကိုကျော်လွန်နိုင်မှုလို့ပါလေ။ကျွန်တော်တို့ရဲ့ပြင်ဘက်ကကြုံရတဲ့စိန်ခေါ်မှုပေါ့
။မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကမြန်မာသတင်းမီဒီယာသမားတွေလိုက်နာရမယ့်သတင်းမီဒီယာကျင့်ဝတ်တွေကိုရေးဆွဲထားပြီးဖြစ်တယ်လို့ဘယ်လိုလှုပ်ဆောင်ရမယ့်ဆိုတဲ့အချက်တွေကိုဆက်လက်ရေးဆွဲဖို့ရှိတယ်လို့မြန်မာ Journalist ကွန်ရဲ့အဖွဲ့ဝင်ကိုမြင့်ကျော်ကပြောပါတယ်။
စာနယ်ဇင်းကောင်စီကနှောင်းစနစ်စက်တင်ဘာလမှာဖွဲ့တယ်ပြီးတော့နိုဝင်ဘာလမှာပဲကျွန်တော်တို့ဟိုကျင်းဝတ်နဲ့ပတ်သက်လို့ကုတ်တော့ ethics ဆိုပြီးတော့တမျက်နှာအပွဲအချက်ဆက်မှာဖြစ်ပါတယ်အောင်စတင်ညာလိုက်တယ်ဆိုတော့ဒီဟာကပထမဆုံးအမှတ်တိုင်ပါနော်ပထမဆုံးအမှတ်တိုင်ဒါပေမဲ့အဲ့ဒီ15ချက်ကိုဘယ်လိုကျင့်သုံးရမလဲဆိုတဲ့ဟာမျိုးguideline လိုမျိုး conduct လိုဟာမျိုးမရှိသေးဘူးအဲ့ဒီဟာကတော့ဒီနှစ်ဆန်းမှာဒီစာနယ်ဇင်းကောင်စီကဒီဟာရှိဖို့လိုအပ်တယ်ဆိုရင် IMF နဲ့ဆွေးနွေးကြတယ် IMF ကတော့သူတို့က material တွေဟိုငွေကြေးတွေထောက်ပတ်မယ်စာနယ်ဇင်းကောင်စီကတော့ဒီကိစ္စတွေလုပ်မယ်ဆိုတော့ဒါ2012မှာဒီဟာပေါ်လာတာပေါ့နော
်မြန်မာနိုင်ငံကသတင်းမီဒီယာတွေမှာသတင်းတွေကိုအလွန်အကျုံရေးသားကြသူတွေမီဒီယာကျင့်ဝတ်နဲ့အညီရေးသားကြသူတွေ ਨੇ ညွှန်ကြားချက်အရရေးသားထားတဲ့သတင်းတွေဆိုပြီးသုံးမျိုးသုံးစားတွေ့ရတယ်လို့ဘလော့ဂါကိုနေဖုံးတက်ကဆွေးနွေးခဲ့ပါတယ်
အခုလက်ရှိအချိန်မှာကျွန်တော်မြင်နေရတာအသုံးမျိုးပေါ့နော်အနောက်မှာကြံခဲ့တဲ့လူပေါ့အရင်ပုံစံလားကြံသုံးနေတဲ့မီဒီယာတွေရယ်နောက်တစ်ခါတကယ် ethic ဖြစ်ပြီးတော့ ethically ပေါ့နော်ကျွန်တော်တို့တကယ်ကိုကျင့်ဝတ်နဲ့အညီရေးနေတဲ့မီဒီယာရှိတယ်နော်အခုကလွန်ထွက်ပေါ့နော်လွန်ထွက်တော့လွတ်လပ်ပြီဆိုပြီးတော့ဆွဆွရေးနေတဲ့မီဒီယာမီဒီအဲ့လိုမျိုးမီဒီယာဘက်မှာကျွန်တော်တို့ကအဲ့လိုမျိုးသုံးမျိုးတွေ့နေရပေါ့နော်နောက်ဆွဲရယ်နောက်ပြီးတော့တကယ် ethically ရေးတာနောက်လွန်ထွက်ပေါ့အဲ့သုံးမျိုးတွေ့နေရ
ပုဂ္ဂလိကသတင်းမီဒီယာသမားတွေအနေနဲ့အစိုးရဌာနဆိုင်ရာတွေကနေသတင်းရယူဖို့အခက်အခဲတွေနဲ့တရားစီရင်ရေးဆိုင်ရာသတင်းတွေရေးသားဖို့အတွက်အခုချိန်ထိအခက်အခဲတွေရှိနေသေးတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်စာရေးဆရာဦးစောသက်ထွေးကပြောပါတယ်
အခုပြဿနာအဲ့ဒီနှစ်ခုရှိတယ်အုပ်ချုပ်ရေးမှန်တမ်းကသတင်းတွေကိုသူပုဂ္ဂလိကမီဒီယာတွေကိုစီစဉ်မှုကိစ္စအဲ့ဒါဟို၃နှစ်ဆိုတဲ့တက်တန်းရှိတဲ့ကာလမှာဟိုနှစ်ကိုင်းနေသေးတယ်အဲ့ဒါကြောင့်မလို့ access to information ကိုတိရဲ့ပို့ကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကိုထပ်ပြီးတော့ညှိဖို့လိုတယ်ဒေမတ်နှစ်ချက်ကတရားရေးမှန်တမ်းနဲ့ငါသတင်းတွေကိုသတင်းရယူခက်ခဲတဲ့ကိစ္စတွေအဲ့ဒါတွေအားလုံးပါလေဟိုမတူတဲ့ different opinion တွေရှိနေတယ်ဒါတွေအားလုံးကိုလည်းအကောင်းဆုံးညှိနှိုင်းပြီးတော့အဖြစ်တစ်ခုထွက်ဖို့အတွက်ကိုတော့ဒီဆိုတာတက်တန်းတွေမှာလုပ်ဖို့လိုမယ်လို့ယူဆပါတယ
်ပြန်ကြားရေးဝန်ကြီးဌာနနဲ့ပြည်တွင်းပြည်ပသတင်းမီဒီယာသမားတွေဟာသတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးအတွက်မနေ့ဖြန်မှာဆက်လက်ဆွေးနွေးကြအောင်မှာဖြစ်ပါတယ်ခင်ဗျာ